မေရိကန်ပြည်တော်စုမှနိုဝင်ဘာလ6ရက်အင်္ဂါနေ့ကျရင်တက်တန်းဝက်ရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပါတယ်ဒီရွေးကောက်ပွဲတွေရဲ့ရလဟာသမ္မတဒေါ်နယ်ထရန့်ရဲ့ကြံတဲ့နှစ်နှစ်တာတက်တန်းကာလမှာအမေရိကန်ရဲ့နိုင်ငံရေးအာဏာချိန်ဝင်ရှာဖို့ရေးပါတဲ့တက်ရောက်မှုတွေဖြစ်သွားနိုင်ခြေရှိတယ်ဖြစ်ပါတယ်ဂျင်မဲလုံရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
အင်္ဂါနေ့ရွေးကောက်ပွဲမှာအောက်လွတ်တော်အမှတ်နေရာ435နေရာစလုံးအပြင်အထက်လွတ်တော်အမှတ်နေရာ100ရဲက35နေရာနဲ့ပြည်내ဥချုပ်ရေးမှူး36နေရာအတွက်မဲပေးရွေးချယ်ကြရမှာပါမဲဆွဲစီယုံပွဲနောက်ဆုံးရက်တွေမှာတော့သမ္မတထရမ့်ကလူဝင်မှုကြီးကြပ်ရေးဆန်ရာကိုအဓိကပြောဆိုပြီး Republican Party ကိုထောက်ခံသူတွေမဲသွားပေးကြအောင်တွန်းအားပေးစီယုံပါတယ
် Republicans want strong borders, no crime, no chaos and no caravans.
Republican တွေလူချင်းဟာခိုင်မာတဲ့နေဆက်တွေဖြစ်ပြီးရဇဝမှုဗျံမရအခြေအနေနဲ့ရွှေပြောင်းဝင်ရောက်လာမဲ့လူတိုင်းစီကြီးတွေကိုမလိုချင်ပါဘူးDemocrat တွေကတော့နေဆက်တွေကိုဖွင့်ထားခြင်းပြီးလူတိုင်းရှိကြီးတစ်ခုပြီးတစ်ခုကျွန်တော်နိုင်ငံထဲဝင်လာအောင်ဖိတ်ခေါ်ခြင်းပါတယ်။ဒါဟာရာဇဝမှုတွေထူပြောလာမယ့်ကိစ္စပါ
။ Democrat တွေကတော့ဂျမားရေးဆောင်ရှောင်းမှုဆိုင်ရာနဲ့သမ္မတ Trump အုပ်ချုပ်တဲ့ပုံစံတွေကိုအဓိကပြောဆိုကြပြီးမဲသွားပေးသူအခြေအတွက်များဖို့အတွက်သမ္မတဟောင်း Barack Obama လိုထိတ်တန့် Democrat တွေရဲ့အကူအညီနဲ့စီယုံပြောဆိုနေပါတယ်
။ You can choose a bigger, more hopeful, more generous vision of America.
ပို့ပြီးတော့ကြီးမားတဲ့မျှော်လင့်ချက်တွေပို့ရှိလာစေမယ့်သဘောထားစေတနာပို့ပြီးတော့ကြီးမားတဲ့အမြင်ရှိတဲ့ American နိုင်ငံတစ်ခုဖြစ်လာဖို့ရွေးချယ်နိုင်ပါတယ်။ဒါပေမဲ့ဒီလိုဖြစ်အောင်လုပ်ဖို့မဲသွားပေးကြပါလိမ့်မယ်
။ဒီရွေးကောက်ပွဲမှာဒီမိုကရက်တွေအသာစီးရဖို့မျှော်လင့်ထားကြတယ်လို့ Brookings Institute ကလေ့လာသုံးသပ်သူ John Hudek ကပြောပါတယ
်။ Right now it does look like Democrats will do quite well in House races, probably enough to take back majority control.
အောက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်တွေအတော်လေးအခြေအနေကောင်းမဲ့ပုံရှိနေပါတယ်။အောက်လွှတ်တော်ကိုထိန်းချုပ်နိုင်မဲ့အများစုအရေးအတွက်ရသွားနိုင်ခြေရှိပါတယ်။အထက်လွှတ်တော်ကတော့ Republican တွေလက်ထက်မှာဆက်ပြီးတော့ရှိသွားနိုင်ပြီးအတော်လေးကွဲကွဲပြားပြားဆက်ဖြစ်နေပါလိမ့်မယ်
။အထက်လွှတ်တော်အမှတ်နေရာ100မှာလက်ရှိအားဖြင့် Republican Party က52နေရာ၊ Democrat Party က49နေရာနဲ့ Republican တွေအနည်းငယ်အသာရထားတာကိုဆက်ထိန်းထားနိုင်မယ့်အလားအလာရှိနေတာပါ။ Party နေရာစလုံးကမဲဆန္ဒရှင်တွေအတွက်သမ္မတ Trump ကိုယ်တိုင်ဟာအဓိကကိစ္စရပ်တစ်ခုဖြစ်နေတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။သမ္မတဟာသမိုင်းအစဉ်အလာကိုအန်တုရင်ဆိုင်နေရတာဖြစ်တယ်လို့လေလာသူခိုင်ကွန်ဒစ်ကပြောပါတယ
် Again the midterm history is pretty stark in that the president's party usually loses ground in the midterm it's just a question
တော်တော်ရွေးကောက်ပွဲသမိုင်းကအတော်လေးကိုရှင်းပါတယ်လက်ရှိသမ္မတရဲ့ပါတီဟာဒီရွေးကောက်ပွဲမှာရှုံးနေရှိပြီးဒီကရန်ကြည့်ရမှာကဘယ်လောက်အထိရှုံးမလဲဆိုတာပါပဲအခုသမ္မတလိုမျိုးလူကြိုက်နေတဲ့သမ္မတလက်ထက်မှာအဲ့ဒါကပိုမှန်ပါတယ
်အော်လို့တော့ကိုဒီမိုကရက်တွေကပြန်ပြီးထိန်းချုပ်နိုင်မယ်ဆိုရင်တော့သမ္မတထရမ့်ရဲ့ကြံတဲ့တက်တန်းနှစ်နှစ်အပေါ်အပြောင်းအလဲတွေနဲ့ရိုက်ခတ်နိုင်ခြေရှိနေပါတယ်။အခုရွေးကောက်ပွဲမှာဝင်ပြိုင်တဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းအကြီးအတွက်ဟာလည်းအရင်အရင်ရွေးကောက်ပွဲတွေထဲစံချိန်တင်ပိုများပြီးရုပ်တံကြော်ညာတွေနဲ့အပြိုင်အဆိုင်မဲဆွယ်စည်းရုံးနေကြပါတယ်။လက်ရှိနိုင်ငံရေးအကြောင်းခံအခြေအနေတွေကြောင့်အစဉ်အလာကိုဖောက်ထွက်တဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေဒီနှစ်မှာပိုများလာတာလို့လေ့လာသူတွေကသုံးသပ်ပါတယ်။အောက်လွတ်တော်ရွေးကောက်ပွဲမှာအမျိုးသမီးအမတ်လောင်း238ဦးအထက်လွတ်တော်အတွက်23ဦးနဲ့ပြည်내အုပ်ချုပ်ရေးမှူးနေရာအတွက်16ဦးဝင်ရောက်ရှင်ပြိုင်နေကြပြီးအနာဂတ်မှာဒီထက်ပိုများလာနိုင်တယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ